အခုနောက်ဆုံးတင်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြည့်ကြရအောင်ပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေရဲ့စုစုပေါင်းစီစဉ်ထုတ်လွှင့်ပေးချက်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့မူလသဘောထားအတိုင်းဝါတဖွဲ့ကဆက်လက်ရည်တည်သွားမယ်လို့ပြောဆိုလိုက်ပါတယ်။ KNU ဦးဆောင်တဲ့ကရင်အမျိုးသားတွေရဲ့ညီညာစီမံခန့်ခွဲမှုသဘောထားဟာ MCA သဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်ဆိုပြီးကရင်ပြည်နယ်အစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးကကန့်ကွက်စွာထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။
ဒီမှာကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ Water ဖွဲ့ UWSA အထူးဒေသနဲ့ခေါင်းဆောင်နဲ့မင်္ဂလာတပ်ဖွဲ့ MNDA အထူးဒေသလေးခေါင်းဆောင်တွေကိုအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့တိုက်တွန်းပေမဲ့ UWSA Water ဖွဲ့က NCA ကိုလက်မခံနဲ့မြောက်ပိုင်းမဟာမိတ်နဲ့အတူဆက်လက်ရပ်တည်သွားမယ်လို့ Water ဖွဲ့ရဲ့လာရှုမျိုးဆက်ဆံရေးယုံတာဝန်ခံဦးညီရမ်ကပြောပါတယ်နေဆက်ရေးရလုံချုပ်ရေးပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ17ရက်နေ့ကဝါခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုဝင်ဘာလ12ရက်နေ့မှာတော့မင်္ဂလာတပ်ဖွဲ့ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကောင်နဲ့ TNLA တပ်တို့၃ဖွဲ့ကိုရှမ်းပြည်နယ်အစိုးရကအကြမ်းဖက်အဖွဲ့လို့တတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဝါခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်။ကချင် KIA ရှမ်း SSPP အပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ဟာ NCA ကိုလက်မခံပဲနေပြည်တော်အစိုးရနဲ့နိုင်ငံရေးတက်ရိုက်ဆွေးနွေးဖို့နှီးလန်းရှာဖွေနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းနာလက်နက်ကင်တပ်ဖွဲ့တွေဖြစ်ပါတယ်
ရခိုင်ပြည်နယ်ပူရီတောင်မြို့နယ်မှာဒီလ23ရက်နေ့ကတစ်တပ်နှလုံးထဲမှာထည့်ထားတဲ့ WY စာတမ်းပါစစ်ကြွစေးပြတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်အဲ့ဒီဈေးပြားတွေကိုပူရီတောင်မြို့အမှတ်၄တပြေကုန်းရက်ွက်ဦးစိုးပိုင်နေအင်ကိုရဲတပ်ဖွဲ့ကတရင်ရရှာဖွေစဉ်အခုလိုဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေရဲ့ကာလတန်ဖိုးကျသိန်းပေါင်း 19,500 ခန့်ရှိတယ်လို့ပူရီတောင်မြို့နယ်မှဦးတောင်းမွေကပြောပါတယ်အခုဖမ်းဆီးရမိတဲ့ဈေးကြွဈေးပြားတွေဟာပူရီတောင်မြို့မှာအရေးအတွက်အများဆုံးဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေကိုဒေတာတွင်ကျောင်းသားနဲ့လူငယ်တွေသုံးဆွဲမှုမြင့်မားနေတယ်လို့တပတ်နိုင်ငံဘင်္ဂလားဒေ့ရှ်ကိုလည်းတင်ပို့မှုတွေရှိနေတယ်လို့ဒေတာခန်တွေပြောပြချက်အရသိရပါတယ်
ထာနေတိုင်းရင်းသားများရဲ့မြေယာအုံချမှုကိုစန့်ကျင်တဲ့မြန်မာအစိုးရရဲ့မြေလွတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဖြတ်သိမ်းရမယ်ဆိုပြီး KNU တောင်းဆိုကြေညာချက်အပေါ်ကရင်ပြည်နယ်လုံခြုံရေးနယ်နဲ့စစ်ရေးရာဝန်ကြီးပုံမူးကြီးမျိုးမင်းနောင်က KNU ထံကိုကန့်ကွက်စာပေးပို့လိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကန့်ကွက်တာဖြစ်ပါတယ်။၎င်းကြေညာချက်ဟာနိုင်ငံတော်အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေကိုဝင်ရောက်ဆွတ်ဖက်တဲ့သဘောပါရှိပြီး MCA သဘောတူညီချက်ကိုလည်းချိုးဖောက်ရာရောက်တယ်လို့အဲ့ဒီစာမှာရေးသားထားပါတယ်။ကရင်ပြည်နယ်အစိုးရကနေကန့်ကွက်တာထက်ပြန်လည်သုံးသပ်ပြီးတောင်းဆိုတဲ့အဖွဲ့နဲ့ညှိနှိုင်းအဖြေရှာတာကိုလှုပ်တင်တယ်လို့ KNU ဗဟိုမြေယာဌာနကော်မတီဝင်ဘတူမန်မန်မန်ကပြောပါတယ်။
လာမယ့်2018ခုနှစ်ဧပြီလကုန်မှာမော်မျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံကျင်းပသွားမယ်လို့ပါတီထွေထွေတွင်းရင်းမှုနိုင်လည်ရီဓမ္မကပြောပါတယ်နိုဝင်ဘာလ12ရက်နေ့ကဆုံးဖြတ်လိုက်တာပါဒုတိယအကြိမ်ပါတီညီလာခံကျင်းပရေးကော်မတီကိုလည်းဥက္ကဋ္ဌဖြစ်နိုင်ငွေသိန်းအတွင်းရင်းမှုနိုင်လည်ရီဓမ္မတို့အပါအဝင်19ဦးပါကော်မတီအဖွဲ့ဝင်ဖွဲ့စည်းလိုက်ပါတယ်ညီလာခံကိုလည်းရက်ွက်ကြေးရွာအဆင့်မြုပ်နဲ့အဆင့်ပဟိုအဆင့်ဆိုပြီးအဆင့်3ဆင့်နဲ့ကျင်းပသွားမယ်လို့လည်းပြောပါတယ်။မွန်မျိုးတပ်ပါတီညီလာခံကို2015ခုနှစ်ကပထမအကြိမ်ကျင်းပခဲ့ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးတီမြို့နယ်ကကျေးရွာအုပ်စုတစ်ခုရဲ့ရွာအဝင်ဆိုင်ပုံမှာမြန်မာစာမပါလို့ဆိုပြီးခေလာမြို့ခြေဆိုင်ရလခတိုင်းမူပိုချုပ်တန်းနိုင်ကဖြုတ်ချခိုင်းလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျေးတီမြို့နယ်မိုင်းနောင်မြို့နယ်ခွဲမုံနန်းအုပ်စုမှာတိုင်းမူကတပ်တွင်းကျမ်းမာရေးကိုနယ်လက်ကြည့်ရှုစစ်ဆေးစင်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆိုင်ပုံမှာမုံနန်းမြို့မှလိုက်လဲစွာကြိုဆိုပါဤဆိုတဲ့အတိတ်ပဲရတဲ့ရှမ်းစာနဲ့အတူအင်္ဂလိပ်စာနဲ့လဲ MONG NANG တို့ရေးသားထားတာကိုမြန်မာစာမပါလို့ဆိုပြီးဖြုတ်ချခိုင်းလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတုန်းကတော့ရှမ်းပြည်နယ်အစိုးရစီပင်တရားရေးဝန်ကြီးကရှမ်းပြည်နယ်အတွင်းကမြို့ရွာအဝင်ထွက်ဆိုင်ပုတ်တွေကိုဒေတာတွင်းနေထိုင်တဲ့လူမျိုးအလိုက်တိုင်းရင်းသားဘာသာစာပေနဲ့လွတ်လပ်စွာရေးသားနိုင်တဲ့အကြောင်းထုတ်ပြန်ထားပူပါတယ်
ခုတင်လာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်တပ်မတော် RCSSSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးပွဲနှစ်နှစ်အထိမ့်မှအခမ်းအနားမှာကိုရိုင်းတက်ရောက်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကကွေဦးစီးချုပ်ဗိုလ်ချုပ်ကြီးမဲအောင်လိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်ဒီအပြည့်ရဲ့နှစ်နှစ
ပူချုပ်ကြီးရွှေစစ်ရဲ့သဘောထားကိုသိရှိရအောင်ဆိုင်းမင်းကနေတွေ့ဆုံမေးမြန်းထားပါတယ်။DNC ရဲ့ပြည့်ရက်ကာလနှစ်နှစ်တော့အတွင်းမှာရှမ်းတွေပါရရတယ်ဆိုတာကိုပူချုပ်ကြီးရွှေစစ်ကရှမ်းစကားနဲ့အခုလိုမှတ်ချက်ပေးပါတယ်။ဘုမတွဲခေါထောင်းNCA ဆောင်ပြီးနဲ့NCA တဲ့တော့ဒါကလွဲလို့ကျွန်တော်ဘာမှမရပါဘူး။NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်းRC-SS နဲ့အစိုးရတက်မတော်ကြတိုက်ပွဲတွေအကျဉ်းနဲ့ဆက်ဝင်ကျင်ပဲဖြစ်ခဲ့တယ်။ဘာကြောင့်တိုင်းရင်းသားတွေအကျိုးအမြတ်နည်းနည်းပဲရလဲဆိုတော့တိုင်းရင်းသားရောအစိုးရဘက်ကရောရွေချက်ရင်မဲ့ချက်ကိုစီရှိပေမဲ့ရွေချက်တွေကမတူကြဘူး။ဟုတ်ကဲ့တက်မတော်ကတက်မတော်မူချောက်ချက်အတိုင်းလူထုတွေစီကနေအခွန်
အခုကတက်မတော်ကတက်မတော်မူချောက်ချက်အတိုင်းလူထုတွေစီကနေအခွန်ထုတ်တွေမကောက်ခံဖို့အစီအက်ဆက်ကိုပြောတယ်လို့ကြားရပါတယ်။အဲ့ဒီကိစ္စကပဲလို့လုံမနိုင်ခင်ဗျာ။တင်ပြပေါ့နိုင်နိုင်ခွန်မနောင်ကစ်တလာဝမ်။တက်မတော်မူချောက်ချက်ဆိုတာတက်မတော်ရဲ့မူတက်မတော်ရဲ့သဘောထားဖြစ်ပါတယ်။ကျွန်တော်တို့လည်းကိုယ့်ရဲ့မူရှိတာပဲ။ကျွန်တော်တို့ကအခွန်မကောက်ခံစေရဘူးဆိုရင်ရှန်တယုတ်နယ်စပ်ကဝင်
Junoruku, Penayakainon Quebi Malay. Federal Sura Dilu Atiama Kesa Legani, Satin Yamali, Junoga, Durugo, Sunuide, Dekesa Durubeka, Pama Matongiamu.
Oh, Shambi Miao Paima, Tianali Dang Plown, and take Wepi Pani like Kesa Kao, D. Tianali Apo, Belu de Bot Hashiba.
How could Lado da Sila? How by right how being Yansuno? Kaimau Gane.
TNLA ကိုကျွန်တော်တို့ရဲ့ရန်သူတို့ထားမှတ်မှတ်မှာလို့သူတို့နဲ့ဆွေးနွေးခြင်းနဲ့မဖြစ်မနေဆွေးနွေးရမယ်လက်နက်ကင်ပြစ်ခတ်တိုက်ခိုက်မှုလုပ်နေရင်ဘာမှအကျိုးအမြတ်ရလာမှာမဟုတ်ပါဘူးလူထုပဲထိခိုက်နေနာမှာပါအခုလောလောဆယ်တော့ TNLA
ชั้นบีเนี่ยด้วยมาตลอดกว่าด้วยหน่วยไทม์โพไปโลลุตั้วโพยังอันเนี่ยดิอันเฮดเนอร์ดิซินบาลันเจนเนอรี่เนี่ยนะเขาไปห้องจุมคนหนุ่มไต้กูดีๆอย่าจุมเจ้าคือกับป้าอย่างไต้นาอาลงอยู่เยียสีพวกด้วยชั้นบีคงเรียกกูอาซีอะไรสักอันนี้ดิซินบาลเจนเนอรี่ล่าเล่ามาลูกกูอยู่ท่าเลยชั้นบีก็ลุงเงี้ยเพื่อซีอาลงกูเพ่คอมเมนต์ไต้นาอาลงกูเพ่คอมเมนต์เสียใจอยู่เพื่อซีท่าแต่ก็ชั้นอัดด้วยชีวิตไม่เข้าบ่าว
ရှမ်းပြည်ညညရေးကော်မတီဆိုတော့ရှမ်းပြည်သားတွေအားလုံးပါဝင်လာဖို့လုပ်မယ်။ရဟန်းတန်ခါတွေလည်းပါမယ်။ပါတီတွေလည်းပါမယ်။အာစီအက်အက်စ်အက်အက်စီဟာတနင်္ဂနွေနေ့ပြခရက်6ရက်စာချုပ်အန်စီလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာ
တိုက်ပွဲကြောင့်လူထုကြုံတွေ့နေရတဲ့အခက်အခဲတွေကိုကေအိုနဲ့အတိကထားဆွေးနွေးပြီးပါရီဆက်လုပ်မလဲဆိုတာထွက်ပေါက်ရဖို့ပညာရှင်တွေနဲ့တိုင်ပင်တာဖြစ်တယ်လို့တက်ရောက်သူတဦးကပြောပါတယ်။အဲလွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း3000ကျော်
ပြောပုံ၄၅ရာလောက်ပြည့်စီတော့ပြီးတော့မှဒီပေးချောင်ဒုက္ခတွေတွေကလည်းတသိန်းကျော်ဒီနေ့အထိခုနှစ်နှစ်နေပါတော့ဒုက္ခရောက်နေအဲ့တော့ငင်းချမ်းရေးလည်းလုတ်ရင်းလုတ်ရင်းနဲ့ရှေ့ကိုမတူးနိုင်ဘူးဖြစ်နေတဲ့ခါကျတော့ကျွန်တော်လူချူကတော့ကေဝနဲ့ပြင်းနေရပေါ့နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးနေရာနဲ့တဘာဝတရားစာတာဆိုတဲ့ခေါင်းစဉ်၅ခုစတာမောင်း၅၀ကျော်တင်တွင်ဆွေးနွေး
ကျွန်တော်တို့အသိအနေထားဖြစ်အောင်ပြင်ဆင်ခြင်းဖြစ်တယ်လို့ခရိုင်အိုသတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ချန်ဒီလာနဲ့တင်ပြမယ်ဆိုတဲ့အပိုင်းကတော့အပီအန်စီစီရဲ့ဆုံးဖြတ်ချက်မှာပဲသွားမှာဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးတဲ့ဆိုတာကတော့ငင်းချန်ရဲ့ရတဲ့နောက်ပိုင်းမှာလည်းကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ်။အဲဒီအစိုးရနဲ့ဆွေး
ကျွန်တော်တို့ဒီအကြောင်းအရာတွေကလိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အဲဒီအစိုးရနဲ့တတ်မတော်နဲ့ဆွေးနွေးနေရမှာလဲကျွန်တော်တို့ကတုံ့ပြန်ဖြစ်ပါတယ်ပထမဆုံးအကြိမ်ပြုတ်လုပ်တဲ့ကချင်အမျိုးသားတွေ့ဆုံဆွေးနွေးပွဲကိုကချင်ဘာသာရေးခေါင်းဆောင်တွေကချင်အရက်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်း
19နဲ့ဝါတာဖွဲ့ UWSA ခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့ဖွဲ့စည်းထားတဲ့ FPNCC မှာပါဝင်တဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ဖြစ်ပါတယ်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်မှာ
W1 စာတမ်းပါစိတ်ကြွမှုရေးဆေးပြတဲ့တန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်။မြို့အမျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံလာမယ့်နှစ်ဧပြီလကုန်ပိုင်းလောက်မှာကျင်းပမယ်လို့သိရပါတယ်။တရားရှင်လေးခုနားဆင်နေကြတာကတော့ကျွန်တော်တို့စီပါဝိုင်းတော်သားတွေကနေပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန
ထိုင်းမြန်မာနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်။